ဟုတ်ကဲ့ပါအခုလိုစစ်ဆိုးရနဲ့နှိစက်တဲ့စီးပွားရေးကုမ္ပဏီတွေရဲ့ပိုင်ဆိုင်မှုတွေကိုအမေရိကန်နိုင်ငံမှာအနှံထားမယ်ဆိုရင်ထုတ်သွင်းလို့မရအောင်ထိန်းထားဖို့နဲ့ဒီကုမ္ပဏီတွေနဲ့စီးပွားရေးအရာပတ်သက်သူတွေကိုအရေးယူဖို့ပြဋ္ဌာန်းလိုက်တာဟာဘယ်လိုမျိုးထိရောက်မှုရှိနိုင်မလဲလို့ပြည်ရင်းကကုမ္ပဏီတွေကိုကျွန်မလက်လန်းမိတလို့အမေးထားပါတယ်
ထိရောက်မှုရှိလားဆိုတော့အမကတော့မရှိဘူးလို့ထင်တာပဲသူတို့ကဒီပြည့်လုပ်ငန်းဒီပြည့်နာမည်နဲ့လုပ်မှာပေါ့ဒီပြည့်နာမည်ပြောင်းလိုက်မှာပေါ့ဥဒေသနာမည်နဲ့မဟုတ်ဘဲနဲ့ဒီပြည့်နာမည်တစ်ခုခုနဲ့ပြောင်းနောက်တက်ကုမ္ပဏီတစ်ခုနဲ့လုပ်လဲဒီဆိုရစီမှာနှီးမျိုးစုံနဲ့ပြောင်းလို့ရတဲ့ဟာရှိနေတာအစိုးရရဲ့လူတွေမဆိုတော့သူတို့ကြိုက်လို့လုပ်လို့ရတယ်လေသူတို့လက်ထက်မှာပဲရှိတာလေအမေဟိုဥဒေသလောက်သွားတာတိတယ်မှာသူနဲ့ပတ်တနာရှိတဲ့တယောက်ရဲ့နာမည်ပဲတုံးပြီးတော့အဲ့အမေရိကန်မှာရှိတယ်လေအဲ့တောင်အကောင့်ပဲလုပ်တာလေတယောက်ကိုပဲသူကပတ်စံလွှဲပေးတယ်အဲ့တောင်အကောင့်ကပဲပတ်စံတွေ transfer လုပ်တယ
်ဒါကတော့နိုင်ငံတကာနဲ့သွင်းကုန်ထုတ်ကုန်လုပ်နေတဲ့ကုမ္ပဏီတစ်ခုကပြောသွားတာပါနောက်ထပ်ကုမ္ပဏီတစ်ခုကလည်း American အစိုးရကနောက်ထပ်ပိတ်ဆို့အရေးယူလိုက်တဲ့ The Max နဲ့တကုံကုမ္ပဏီတွေဟာတဲ့တီရင်းမှာအဓိကလုပ်နေတဲ့ကုမ္ပဏီလုပ်ငန်းတွေဖြစ်တဲ့အတွက်ထိရောက်မှုမရှိဘူးလို့အခုလိုပြောပါတယ်
အော်မပြောင်းလဲပါဘူးဒီမှာဒီတိုင်းမှာဇာပြည်ပင်လည်းမတိရောက်နိုင်ပါဘူးဒီမှာကြောက်ရင်အတော်ကြီးတည်းအထိရောက်နေပဲကျွန်တော်တို့ကဒီကသူကပဲ domestic ပဲဟာနိုင်ငံတကာနဲ့ဆက်ဆံပြီးလုပ်တဲ့ကိစ္စမှာပေါ့တော့
နောက်ထပ်ဒီဆောက်လုပ်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့ကုမ္ပဏီတခုကတော့အခုလိုစီးပွားရေးပိတ်ဆို့အရေးယူမှုတွေဟာပြည်ရင်းကကုမ္ပဏီတွေကိုထိခိုက်မှုရှိတဲ့လောက်ရှိတယ်လို့ပြောပါတယ
်ဒါလည်းတစ်ဖက်ကသူ့အမြင်နဲ့သူလုပ်တာကျွန်တော်တို့ကလည်းကျွန်တော်တို့အလုပ်လုပ်နေတယ်ဆိုတော့ဒီအကောင်းဆုံးတော့ကျွန်တော်မဝေဖန်ခြင်းဘူးအခုဒီအိုက်ကရက်ကလည်းကျွန်တော်တို့လည်းရိုက်တာပဲလေအယောင်းဝယ်တွေအေးဝါးတွေဒါပဲဒါမဲ့ကောက်ကိုအယောင်းဝယ်ဖြစ်အောင်တော့ကိုနီးကိုရံနဲ့ဒါ marketing တက်လုပ်နေရတာပဲလေကျွန်တော်တို့ consultant သမားတွေကတော့ဗျာဒါတွေကအရေးကတော့ထူနေပါပြီဒီတန်တွေကခံနေရတာအရေးထူနေတော့ဒါကောက်ကိုပဲလေပေါအောင်လုပ်နေရတယ်ဆိုတော့လေဒီအရေးကတော့တိတ်တော့မထူးဆန်းတော့ပါဘူးကျွန်တော်တို့လုပ်ငန်းတွေကတော့ကောက်ကိုဒီကပြည်တွင်းအလုပ်ပဲလုပ်နေတယ်ဆိုတော့လေ
အမေရိကန်အစိုးရကအခုလိုမြန်မာစီးပွားရေးလုပ်ငန်းရှင်တွေရဲ့အမြင့်အတိအကျတွေကိုဖော်ပြပြီးစီးပွားရေးအရပိတ်ဆို့အရေးယူတဲ့စီးရင်တွေကိုထုတ်ဖော်ကြေညာတာဟာစစ်အစိုးရနဲ့ပေါင်းပြီးမတရားစီးပွားရှာနေသူတွေကိုနိုင်ငံတကာကလက်ပိုက်ကြည့်မနေဘူးဆိုတာကိုပြလိုက်တာပဲလို့ထိုင်းမြန်မာနယ်စပ်မှာအခြေစိုက်တဲ့ Democratic တပ်ပေါင်းစုရဲ့အတွေ့မှုချုပ်ဒေါက်တာနိုင်အောင်ကအခုလိုပြောပါတယ
်။ဒီကိစ္စနဲ့ပတ်သက်လို့ကဒီဟာထိရောက်နိုင်လားမထိရောက်နိုင်လားဆိုလူတယောက်ကနိုင်ငံတစ်ခုကနေပြီးတော့မှလာသူရဲ့ဒီကိုကျင်တရားနဲ့သူရဲ့ပြုမှုဆောင်ရွက်ပုံတွေနဲ့လက်မခံနိုင်ဘူးဒီလိုမျိုးဆောင်ရွက်လို့မရဘူးဆိုတာကိုပြောလိုက်တဲ့ကိစ္စကတော့လူတယောက်ရဲ့ဘုံသိက္ခာပေါ့ဗျာဆိုတော့အဲ့ဒီပုံမှာတော့ကာယကံရှင်ကိုယ်တိုင်တော့အဖြစ်ကိမ့်မှုတွေအများကြီးဖြစ်တယ်လို့ထင်ပါတယ်ဆိုတော့အဲ့ဒီပုံမှာမူတည်ပြီးတော့မှလာဒီဒီနာမည်နဲ့မဟုတ်ပဲတခြားနာမည်နဲ့ဒီပွဲလို့ရတာပဲဘာသာပဲရှိရဆိုပေမဲ့လို့အခုကျွန်တော်တို့တခုဒီအချိန်လေးထောက်ပြလို့ရတာပါလဲဆိုတော့ဒီအနာပိုင်းနေနဲ့စင်ပြီးဟိုတော့နဲ့ဒီအနာအသေးဆုံးစားမှုတွေကိုလုပ်ပြီးတော့မှမတရားစီးပွားရေးတွေလုပ်နေမယ်ဆိုလို့ရှိရင်ဒီအရေးတွေကနေရာမဲ့ကိုယ့်ဘုံမှာရှိနေမှာပါပဲဆိုတော့သင်ခန်းစာကိုယူနိုင်မှုပါပဲ